ကိုဗစ် -19 ကာယောဂါကိုထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုကဏ္ဍမှာယင်းနှီးမြှုပ်နှံမှုလုပ်ဖို့အရေးကြီးတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကကြာသပတေးနေ့ကပြောပါတယ
် While health has often been viewed as a cost
ကျန်းမာရေးစီးပွားရေးကကကြီးမားလွန်းတယ်လို့မကြာခဏမြင်နေကြချိန်မှာပဲဒီမိုင်းမှာပထမဆုံးဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကကျန်းမာရေးမှာယင်းနှီးမြှုပ်နှံတာဟာအမျိုးသားလူမျိုးရင်းအတွက်ဘလောက်အရေးကြီးလဲဆိုတာကိုပြသနေပါတယ်ကောင်းမွန်တဲ့ကျန်းမာရေးစနစ်တွေပြန်လည်တည်ဆောက်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေမှာရောဆင်းရဲတဲ့နိုင်ငံတွေမှာပါနိုင်ငံရေးရာဆန္ဒရှိရမှာဖြစ်သလိုအရင်းအမြစ်တွေနဲ့နည်းပညာပိုင်းကျွမ်းကျင်မှုတွေလည်းရှိရမှာဖြစ်ပါတယ်။ဒါကြောင့် WHO ရဲ့ထိတ်ဆုံးဦးစားပေးမှုကနိုင်ငံအလုံးကျန်းမာရေးစနစ်တွေအားကောင်းလာအောင်အကူအညီပေးဖို့ဖြစ်ပြီးဒါမှလူတိုင်းနေရာတိုင်းလိုအပ်တဲ့အချိန်မှာကောင်းမွန်တဲ့ကျန်းမာရေးဝန်ဆောင်မှုတွေရနိုင်မှာဖြစ်တယ်လို့ဒေါက်တာ Gabrielsis ကပြောသွားတာဖြစ်ပါတယ်။ယောဂကုသခံရသူတွေကထပ်ဝက်လောက်ဟာ American Brazil နဲ့အိန္ဒိယနိုင်ငံတွေကဖြစ်တယ်လို့ဒေါက်တာ Gabrielsis ကပြောပါတယ်။ကောမာပင်နိုင်ငံကမှဒီကယောဂါနဲ့လူခင်းတာမရှိကြောင်းနဲ့ဗိုင်းရပ်စ်ကိုတိုက်ဖြတ်တဲ့နေရာမှာနိုင်ငံတနိုင်ငံနဲ့တိုက်လို့မရဘဲသိပ္ပံနီးကြဖော်ထုတ်ဆွမ်းဆောင်မှုတွေနဲ့အပြေရှားပြီးအလုံးစည်းစည်းလုံးလုံးနဲ့လှုပ်သွားမှသာဒီကယောဂါကြီးကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းဒေါက်တာ Gabrielsis ကပြောလိုက်ပါတယ်ခင်ဗျာ။